အမေရိကန်ပြည်သူဝါရှင်တန်မြို့တော်အပါအဝင်မြို့ကြီးတွေမှာစနေနေ့တုန်းကလူပေါင်းထောင်ပေါင်းချီပြီးမဲပေးခွင့်ပြေဝရရေးကြီးတက်ဆန္ဒပြကြပါတယ်။ Republican Party ကထိန်းချုပ်ထားတဲ့ပြည်내အများပြားမှာမဲပေးခွင့်ဥပဒေကိုပြင်ဆင်ခဲ့တဲ့အတွက်လူနည်းစုတွေမဲပေးဖို့ခက်ခဲသွားတယ်လို့ဝေဖန်မှုတွေရှိနေချိန်မှာပဲစုဝေးဆန္ဒပြခဲ့ကြတာပါ။ American မှာနိုင်ငံသားခွင့်ရလှရှားမှုကိုဦးဆောင်ခဲ့သူတူဖြစ်တဲ့ကွယ်လွန်သူဒေါက်တာ Martin Luther King Jr. ရဲ့အိမ်မက်တစ်ခုရှိတယ်ဆိုတော့နာမည်ကျော်မင်းကပြောကြားခဲ့တဲ့လူပေါင်း2သိန်းခွဲလောက်ပါဝင်တဲ့1963ခုနှစ်ဩဂုတ်လ28ရက်နေ့ကလှုပ်ရှားမှုနှစ်ပတ်လည်နေ့မှာချီတက်ဆန္ဒပြကြတာလည်းဖြစ်ပါတယ်။ဒါဖြစ်သူတတိယမြောက်မာတင်လူသာကင်းကလည်းဖခင်ဖြစ်သူနဲ့တခြားလှုပ်ရှားသူတွေလက်ဆင့်ကမ်းခဲ့ကြတဲ့တရားမျှတမှုမရှိနိုင်ကိုဆက်လက်ကန်ဆောင်ပြီးစနေနေ့မှာသမိုင်းဝင်အောင်လုပ်မယ်လို့ပြောဆိုခဲ့တာပါ။ရွေးကောက်ပွဲမှာခွဲခြားဆက်ဆံမှုတွေမရှိသေးဘို့မဲပေးခွင့်အဲ့ဥတွေကိုအမေရိကန်ကွန်ဂရက်စ်တော်က1965ခုနှစ်မှာပြဋ္ဌာန်းထားပါတယ်။ဒါပေမဲ့လည်းတောင်ပိုင်းဒေသအများစုပါဝင်တချို့ပြည်နယ်တွေမှာတော့ဒီမိုကရက်တစ်ပါတီကိုယိမ်းတယ်လို့ယူဆရတဲ့လူမဲတွေမဲပေးဖို့ခက်ခဲစေမဲ့ရှုပ်ထွေးရဲ့ရွေးကောက်ပွဲဥပဒေတွေကိုကျင့်သုံးတာမျိုးတွေလည်းရှိပါရဲ့။မဲပေးခွင့်တင်းကျပ်တဲ့လုပ်ရက်တွေဟာအရင်သမ္မတဒေါ်နယ်ထရန့်လက်ထက်မှာပိုအားကောင်းလာခဲ့ပြီးဒီနှစ်ဇန်နဝါရီလကစလို့အနည်းဆုံးပြည်နယ်18ခုမှာတင်းကျပ်တဲ့ရွေးကောက်ပွဲဥပဒေ30ကိုချမှတ်ခဲ့တဲ့အကြောင်းလဲတရားမျှတမှုဆိုင်ရာဘရန်နန်သုတေသနဌာနရဲ့စစ်တမ်းကဖော်ပြခဲ့ပါရဲ့။